တောင်အာဖရိကနိုင်ငံဒါဘန်မြို့မှာအမှုတစ်ခုလိုက်ဖို့အဲ့ဒီတုန်းကရှေ့နေတူဦးဖြစ်ပြီးနောက်ငြိမ်းချမ်းရေးနဲ့တရားမျှတရေးအတွက်အကြမ်းမဖက်ဘဲတိုက်ပွဲဝင်တဲ့အိန္ဒိယမျိုးသားကောင်းဆောင်မဟာတမဂန္ဒီဟာ1893ခုနှစ်မှာရောက်လာပါတယ်။ပထမတန်းရထားလက်မှတ်ဝယ်ယူထားပေမဲ့သူဟာလူပြူမဟုတ်တဲ့အတွက်ရထားပေါ်ကဆင်းသွားဖို့အမိတ်ပေးခံရပါတယ်။အဲ့ဒီကစပြီးမဟာတမဂန္ဒီဟာအကြမ်းမဖက်တဲ့နီးနဲ့ငြင်းငြင်းရေးနဲ့တရားမျှတရေးအတွက်တိုက်ပွဲဆောက်ရင်ကြေတာပါ။တောင်အာဖရိကနိုင်ငံဒါဘာမြို့ဟာအမျိုးသားရင်ကြားစေရေးငြင်းငြင်းရေးနဲ့တရားမျှတရေးတိုက်ပွဲဝင်သူတို့အတွက်မျိုးစစ်ချပေးရာဘူမိနတ်တန်တစ်ခုလို့လည်းပြောသူတွေကပြောကြပါရဲ့။ခုတော့ဒီနေရာမှာ2009ခုနှစ်အတွက်နိုင်ငံတကာအမျိုးသားရင်ကြားစေရေးနဲ့ငြင်းငြင်းရေးမဟာဓမ္မဂန္ဒီစုကိုဒေါအောင်ဆန်းစုကြည်ကိုချီးမြှင့်လိုက်ပါတယ်။ဒီစီချင်းမြို့ကမကဋ္ဌလို့သူကတော့မဟာတမဂန္ဒီရဲ့မြီးဤလာဂန္ဒီပါဒေါအောင်ဆန်းစုကြည်ကိုဒီစုချင်းမြို့ရတဲ့အကြောင်းရင်းနှစ်ရရှိတယ်လို့သူကဆိုပါတယ
် Two reasons. Number one is that 20 years ago she was hospitalized for the first time and it was on the 20th of July
အကြောင်းရင်းနှစ်ခုရှိပါတယ်ပထမအကြောင်းရင်းကတော့လူငယ်တဲ့နှစ်20ရုံးကဒေါအောင်ဆန်းစုကြည်ဟာပထမဆုံးအချိန်နင်းအကျယ်ကျုပ်ကြားခံရပါတယ်အဲ့ဒီနေ့ကဇူလိုင်လ20ရက်နေ့ပါဒါကြောင့်ဒီနေ့ကိုရွေးချယ်ပြီးစုပေးရတာပါလို့ပြောပါတယ်ဒုတိယအကြောင်းရင်းကိုလည်းသူကပဲ
Second factor is the fact that she has been you know an follower of non-violence
ဒုတိယအချက်ကတော့ဒေါ ံဆန်းစုကြည်ဟာမဟာသမဂန္ဒီရဲ့အကြမ်းမဖက်တဲ့အယူအဆကိုလိုက်နာကျင့်သုံးနေလို့ပါဒါကိုကျမတို့ကညှင့်တင်နေတာပါဒီစုပေးပွဲအခမ်းအနားဟာမဟာတမဂန္ဒီရဲ့အတွေ့အခေါ်အယူအဆကိုမြင့်တင်တာမို့ဒေါအောင်ဆန်းစုကြည်ကိုဒုစုချင်းမြင့်ဖို့ဆုံးဖြတ်ခဲ့တာပါလို့ပြောပါတယ်ဒေါအောင်ဆန်းစုကြည်ကိုဒီချင်းမြတ်တဲ့မဟာတမဂန္ဒီစုချင်းမြင့်မဲ့အကြောင်းတောင်အာဖရိကမှာရှိတဲ့မြန်မာပန်ယုံကိုစားတဆောင်ပေးပို့တာပန်ယုံကလက်မခံမဲပြန်ပို့တဲ့အကြောင်းကိုလည်
း We sent a letter asking the Burmese embassy to send her the letter
မြန်မာပန်ယုံကိုကျမတို့စာတစောင်ပေးပို့ပါရယ်ဒေါအောင်ဆန်းစုကြည်ကိုဒီစုချင်းမြင့်တာကိုအကြောင်းကြားပေးပါလို့ပြောကြတဲ့အပြင်ဒေါအောင်ဆန်းစုကြည်ကိုအကျဉ်းချမဲ့အစားဆွေးနွေးပွဲစကဝိုင်းမှာစီစဆွေးနွေးဖို့မြစ်တာရက်ခံတာပါဒေါအောင်ဆန်းစုကြည်ကိုထောင်ကလွှတ်ပေးတာကိုတွေ့မြင်လိုပါတယ်လို့လည်းရေးထားတာပါဒါပေမဲ့စာကိုလက်မခံမဲ့ပန်ယုံကပြန်ပို့ခဲ့ပါတယ်လို့ပြောသွားပါရယ်ဒီလိုစာကိုပြန်ပြီးတော့ပေးပို့တာဟာမြန်မာစစ်အစိုးရရဲ့အသွင်တံကိုပြသတာပဲဖြစ်ပြီးစစ်အစိုးရဟာပြောင်းလဲလာပါလိမ့်မယ်လို့ပဲမျှော်လင့်ရတဲ့အကြောင်း Miss Elegantie ကပြောသွားပါတယ်ရှင်